ထောင်စန်းစုကြည်ရဲ့အမှုတွေနဲ့ပတ်သက်လို့အပတ်စဉ်တရားရုံးကြားနာမှုတွေနဲ့အမှုသွားအမှုလာအခြေအနေတွေကိုအပတ်စဉ်တင်ဆက်ပေးနေတာမှာအခုတော့တရားရုံးကြားနာမှု၄ဘက်မြောက်အခြေအနေကိုပြောပြပေးမှာဖြစ်ပါတယ်။ကျွန်တော်ရန်နိုင်ပါ။နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ထောင်စန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့အပေါ်ဆွဲထားတဲ့အမှုတွေနဲ့ပတ်သက်ပြီးတော့နေပြည်တော်ကတည်ထန့်တရားရုံးမှာဒီတစ်ပတ်၄ဘက်မြောက်အဖြစ်နဲ့ဆက်ပြီးတော့ကြားနာစစ်ဆေးခဲ့ပါတယ်။တော်စန်းစုကြည်တို့ဘက်ကသူ့အပေါ်ဆွဲဆိုထားတဲ့အမှုတွေဟာဥပဒေကြောင်းအရမမှန်ကန်တာတသက်အထောက်ထားမခိုင်းလုံတာအပြင်ဥပဒေလုံထုံးလုံနည်းနဲ့မညီတာတွေကိုဖော်ထုတ်တင်ပြနိုင်ဖို့ကြိုးပမ်းလာခဲ့ပါတယ်။ဒီတစ်ပတ်အမှုတွေကိုကြားနာစစ်ဆေးတဲ့အခါမှာတော့တော်စန်းစုကြည်ကသူ့အပေါ်ဆွဲထားတဲ့အမှုတွေဟာဥပဒေကြောင်းအရမလျော်ကန်တဲ့လုံထုံးလုံနည်းတွေဖြစ်နေတယ်လို့ရှင်းနေတွေကိုပြောခဲ့ပါတယ်။ဆိုတော့ဒီအမှုတွေဟာဥပဒေလုံထုံးလုံနည်းတွေနဲ့ဘယ်လိုမညီတာပါလဲ။ဒါနဲ့ပတ်သက်ပြီးတော့ဒေါက်ဆန်းစုကြည်ရဲ့ရှင်းနေတူဖြစ်တဲ့တရားလွတ်တော်ရှင်းနေဦးကြည်ဝင်းက
ဒီလိုမျိုးမျိုးဆိုတာဒီလိုမျိုးမျိုးကဘယ်လိုလဲဆိုတော့အကျဉ်းဒီဆွဆွခါးသူတယောက်ကိုအထမတွေကတိုက်ရက်ဖွင့်လိုက်ရမှာ။ဘာကြောင့်တိုက်ရက်ဖွင့်လိုက်လဲဆိုရင်ပစ္စည်းတွေအဲ့လိုမှမိသွားပြီဆိုလို့ရှိရင်ဒါတိုက်ရက်ဖွင့်တိုက်ရက်ဖွင့်ပြီးတော့ဖမ်းရမှာပေါ့နော်။အဲ့လိုမျိုးပြောရမှာအခုကပုံဘူး။ဒီပြမှုတွေဘာမှမရှိသေးတယ်လေ။သူတို့တရားနေမှာနိုင်ငံတော်အချုပ်ကြီးကောင်စီကအရေးပေါ်ကာလပြဋ္ဌာန်းလိုက်ပြီးတော့မှဒါအိုက်တီအနေနဲ့လေးလိုက်မှခွာလိုက်တာပဲဆက်သွယ်ပစ္စည်းတွေတယ်လီဖုန်းတွေပေါ်စကားပြောချက်ပြီးပေါ့ပြည့်ပြီးတော့မှတိုက်ချက်ပြီးဖွင့်လေအစအမှုမရှိဘူးရခင်ကလည်းဘာမှအမှုမရှိဘူးဖမ်းပြီးတာမှနောက်မှဒီအမှုတွေဆွဲတဲ့ခါကျတော့ဒါကရဲလို့ဖုံးလို့ပြီးရနောက်မှဒါအမှုဆွဲတာပေါ့ဥပမာလေးတစ်ခုကတာဂူရီးယားမှာဆိုလို့ရှိရင်တာဂူရီးယားသမရဘတ်ဘတ်ဆိုသမရအဟိတောင်းဖတ်ထားဆောင်နေနဲ့အစိုးရဖွဲ့ရသူ့လက်စားမှုနဲ့တရားဖွင့်တာပေါ်ရင်းတော့မှဒါကြီးလာဒါတွေကလုံထုံးလုံကြတာပေါ့နော
်စစ်တပ်ကဖေဖော်ဝါရီ၁ရက်နေ့မနက်လင်းအားကြီးအချိန်မှာဒေါ်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ရဲ့နေအိမ်တွေကိုဝင်ရောက်စီးနင်းပြီးအာနာသိမ့်တဲ့အချိန်မှာဒေါန်ဆန်းစုကြည်ရဲ့နေအိမ်ကနေဆက်သွယ်ရေးစကားပြောဆက်တွေကိုသိမ်းဆည်းရမိတာနဲ့ပတ်သက်ပြီးတော့ပို့ကုံတွင်းကုံဥရေပုံမှန်၈ဆက်သွယ်ရေးဥရေပုံမှန်69တို့နဲ့အမှုဖွင့်တရားစွဲခဲ့ပါတယ်။ဒီလိုတရားစွဲတဲ့အပေါ်မှာပြီးခဲ့တဲ့တရက်ခွင်အတွင်းဒေါန်ဆန်းစုကြည်ကိုယ်တိုင်စွဲထားတဲ့မြေပုံနဲ့ခုခံခြေပတာတွေကိုလုပ်ခဲ့ပါတယ
်။မြေစွဲထားတာကမြေပုံကဒါကဒေါန်ဆန်းစုကြည်ကသူ့အစွဲထားတာ။ဒါကမြေပုံကြည့်ပြီးတော့သူ့ကမေးတာဒီဘုံဆိုတာကထုံးစံကအမှုကြီးရာရှိတာဒီဘုံဆွဲပြရမယ်။ဘယ်မှာပဲဘာပဲဖြစ်ဖြစ်အမှုတခုဖြစ်သွားရင်ဒီဘုံဆိုတာဆွဲပြရမယ်။ဒီအမှုကြီးအရာရှိတာအမှုထဲမှာဆွဲမတာဘူး။အဲတော်ဆန်းကြီးကဆွဲထားတယ်။ဆွဲထားတာကျွန်တော်ကဒီဘုံကိုကြည့်ပြီးတော့ကျွန်တော်ကမေးတာ။ဘုံကြီးကလည်းဒီဘုံမြင်သလားမမြင်သလားတော့မသိဘူး။ဘုံကြီးအဲ့သက်စရာလည်းမသိတော့။သူကလည်းအမှန်တိုင်းကိုအကုန်လုံးပြောသွားတာ။အဲ့ဒီဘုံကြီးမင်းထက်အောင်ရဲ။အဲ့ဒီ BBC ရာလောနော်လူကြီးရဒီရေးဝကြီးဌာနဝန်လန်းနေပဲကြိုက်တာမဟုတ်လားလို့ပြီးတော့ဟုတ်တယ်တဲ့ကြိုက်တာတဲ့နော်အဲ့ဝန်လန်းနေရလဲဒီရေးဝကြီးဌာနလူကြီးဟုတ်တယ်ဆိုဟုတ်တယ်ဒါပဲပြောတာလေဒေါက်တာဆန်းစုကြည်ကတွေ့တာမဟုတ်ဘူးဆိုတာအရေးလူကြီးကမေးမရဘူးပဲဒီဘူးကြီးကြတဲ့ခါကျတော့သူကရှင်းရှင်းလေးလေးဖြစ်သွားတာပေါ့
ဒေါက်တာဆန်းစုကြည်ရဲ့ရှင်းနေဒီဘက်ကတော့စကားပြောဆက်တွေဟာသူမရဲ့နေခြံဝင်းအတွင်းမှာရှိတဲ့လုံလုံရေးတပ်ဖွဲ့ဝင်တွေစီကတင်းစီခဲ့တာဖြစ်ပြီးဒေါန်ဆန်းစုကြည်စီကတင်းစီရမိခဲ့တာမဟုတ်ကြောင်းဒါပြင်အဲ့ဒီလုံလုံရေးတွေဟာလည်းပြည်ထရေးဝန်ကြီးဌာနကတာဝန်ပေးခန့်ထားသူတွေဖြစ်ပြီးတော့ပြည်ထရေးကအသုံးပြုတဲ့ပစ္စည်းတွေဖြစ်ကြောင်းတင်ပြခဲ့တယ်လို့တပ်တွေကလည်းအမှုအတွက်အမှန်တိုင်းထွက်ဆိုနိုင်အောင်လှုံ့ဆော်နိုင်ခဲ့တယ်လို့ဆိုရမှာပါဒါပြင်ဇူလိုင်လ6ရက်နေ့ကတော့စစ်ကောင်စီဘက်ကပါတီဘိုကဖေဖော်ဝါရီ9ရက်နေ့နဲ့13ရက်နေ့တွေကထုတ်ပြန်တဲ့ကြေညာချက်နှစ်ဆောင်ကိုတပ်တွေတင်ပြီးငါငါခါခွေးနဲ့ဆွဲထားတဲ့အမှုဟာဒေါန်ဆန်းစုကြည်ပါဝင်ပါတီထိပ်ပိုင်းခေါင်းဆောင်တွေဟာဖမ်းဆီးထိန်းသိမ်းခံထားရတဲ့အတွက်ပြင်ပကဘာနဲ့အဆက်အသွယ်ပြတ်နေတဲ့အချိန်ဖြစ်တာကြောင့်သက်တည်မခိုင်ပါဘူးဆိုပြီးတော့တင်ပြခဲ့ကြပါတယ်။လွန်ခဲ့တဲ့10နှစ်ကျော်ကာလကလည်းအမေရိကန်နိုင်ငံသားဂျွန်ယက်တောဒေါန်ဆန်းစုကြည်ရဲ့နေအိမ်ကိုခိုးဝင်ဝင်ရောက်ခဲ့မှုနဲ့နားဖစစ်ဆိုးရကဒေါန်ဆန်းစုကြည်ကိုနေအိမ်ကျဲကျုပ်ချမှတ်ထားတဲ့စည်းကမ်းတွေကိုချိုးဖောက်တယ်ဆိုပြီးပြစ်ဒဏ်ချမှတ်ခဲ့ပါတယ်။အဲ့ဒီတော့ကတော့ဒေါန်ဆန်းစုကြည်ရဲ့ရှင်းနေတွေကသူမဟာချမှတ်ထားတဲ့စီကံတတ်မှတ်ချက်တွေကိုချိုးဖောက်ခြင်းမရှိသလိုအဆိုပါအမေရိကန်နိုင်ငံသားကိုလည်းဖိတ်ခေါ်ခဲ့ခြင်းမရှိကြောင်းလုံခြုံရေးတွေချထားတဲ့ဂျာတဲကအဲ့လိုဝင်ရောက်ခဲ့တာဟာလုံခြုံရေးတွေမှာသာတာဝန်ရှိတယ်လို့သက်သေအခိုင်အမာနဲ့လျှောက်လဲခဲ့ကြပေမဲ့အင်းစိန်ထောင်ထဲမှာနားဖအစိုးရဖွဲ့ထားတဲ့တရားရုံးကတော့ဒ တော်ဆန်းစုကြည်ကိုပြစ်ဒဏ်ချမှတ်ခဲ့ဘူးပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ